ိုင်ဝမ်ကိုမချခင်ဝင်တိုက်ဖို့တရုတ်ခေါင်းဆောင်တွေစီစဉ်ထားတယ်လို့မယူဆကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပြီးမြဲအမေရိကန်အနေနဲ့ထိုင်ဝမ်ရေလက်ကျမ်းမှာငြိမ်းချမ်းရေးထိမ့်သိမ်းထားရေးဆက်လက်ပိုင်းဖြတ်ထားကြောင်းတင်းလာနေမှာပြောပါတယ်အမေရိကန်ကတရုတ်ကိုအတက်တရုတ်ရှင်းပြိုင်မယ်လို့လည်းအမေရိကန်သမ္မတကပြောဆိုခဲ့ပါတယ
် Not looking for conflictI'm looking to manage this competition.
ဒါပေမဲ့လည်းပြည်ပခါတွေဖြစ်လာရင်မျှော်လင့်မထားကြောင်းနဲ့တာဝန်ယူမှုတာဝန်ခံမှုရှိရှိရှင်းပြမှာဖြစ်ကြောင်းအမေရိကန်သမ္မတဘိုင်ဒန်ကဘာလီရဲ့အပန်းဖြေဟိုတယ်တစ်ခုမှာတရုတ်သမ္မတရှီကျင်းပင်နဲ့၃နာရီခွဲကြာဆွေးနွေးပွဲပြီးမှလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီရဲ့ပြီးခဲ့တဲ့ဩဂုတ်လအတွင်းသွားခဲ့တဲ့ထိုင်ဝမ်ခီးစဉ်ကိုကန့်ကွက်တဲ့အနေနဲ့တရုတ်ဘက်ကထိုင်ဝမ်ကျွန်းရဲ့ဝေဟင်အနီးမှာတိုက်လေယာဉ်တွေပြန့်တန်းခဲ့တယ်လို့ပဲအနီးအနားကရေပြင်အတွင်းကိုလည်းမစ်ဆိုင်းဒုံးတွေပစ်လွတ်ခဲ့တာနဲ့အတူလက်တလောလှပိုင်းတွေအတွင်းထိုင်ဝမ်အရေးတင်းမာမှုတွေရှိခဲ့တာပါအမေရိကန်ကထိုင်ဝမ်လွတ်လပ်ရေးကိုမထောက်ခံကြောင်းနဲ့တရုတ်ကိုထိန်းချုပ်ဖို့လက်နက်တစ်ခုအနေနဲ့ထိုင်ဝမ်ကိုအသုံးချဖို့အမေရိကန်ကရည်ရွယ်ချက်မရှိဘူးဆိုတဲ့သူ့ရဲ့ဂရုကိုလေးစားလိုက်နာဖို့အမေရိကန်သမ္မတဘိုင်ဒန်ကိုတရုတ်သမ္မတရှီကပြောဆိုခဲ့တယ်လို့လည်းတရုတ်နိုင်ငံခြားရေးဌာနကဖော်ပြပါတယ်တရုတ်နဲ့စစ်အေးတိုက်ပွဲသည့်ဖြစ်ဖို့မလိုအပ်ဘူးဆိုတာကိုအပြည့်အဝယုံကြည်ကြောင်းထိုင်ဝမ်အရေးငြိမ်းချမ်းစွာဖြေရှင်းဖို့လိုလားတယ်လို့လည်းအမေရိကန်သမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်ရှင်